India နိုင်ငံ Manipur ပြည်နယ်ထဲက Kamjong Khyang ထဲမှာမြန်မာပြည်ကထွက်ပြေးလာတဲ့စစ်ဘေးသစ်ဒုက္ခသည်တွေကိုစီးပွားလုပ်ငန်းလုပ်ကင်တာဒါမှမဟုတ်အလုပ်သမားဖြစ်အလုပ်လုပ်တာတွေကိုတားမြစ်ကြောင်းဒေသဆိုင်ရာတရားသူကြီးကသတိပေးချက်ထုတ်ပြန်လိုက်တယ်လို့အိန္ဒိယသတင်းတွေမှာဗုဒ္ဓဦးတွေကဖော်ပြကြပါတယ်။ Manipur ပြည်နယ်ထဲကအဲ့ဒီခရိုင်မှာခေလွန်ကြသူအားလုံးဟာသတ်မှတ်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာပဲနေရမယ်လို့လည်းထုတ်ပြန်ကြမှာပါရှိပါတယ်။စီးပွားနဲ့အလုပ်လုပ်ကင်ခွင့်တားမြစ်ထားတာကိုဖောက်ဖျက်ကျူးလွန်ကြောင်းတွေ့ရရင်သက်ဆိုင်ရာဥပဒေနီးဥပဒေတွေနဲ့အညီအရေးယူခံရမယ်လို့ဆိုပါတယ်။Manipur ပြည်နယ်ဝန်ကြီးချုပ် BN Singh ကတနင်္လာနေ့ကလွှတ်တော်ကိုတင်ပြချက်ထက်မှာတော့2023ခုနှစ်မေလ3ရက်ကနေအခုနှစ် February 29ရက်နေ့အထိပြည်နယ်အတွင်းနေဆက်ဖြစ်ကျော်ခိုးလုံလာသူမြန်မာနိုင်ငံသား6,946ဦးရှိတယ်လို့ဆိုပါတယ်။အဲ့ဒီထက်259ဦးကိုကိုယ်ရေးအချက်လက်တွေကောက်ယူပြီးမြန်မာပြည်ကိုပြန်ပို့ခဲ့တယ်လို့ Manipur ဝန်ကြီးချုပ်ကပြောပါတယ်။ကျန်သူတွေကိုဒေသခံတွေနဲ့မယောနှောစီပဲယာယီတဲတွေနဲ့တီးသန့်ထားရှိတယ်ဆိုပါတယ်။Manipur ပြည်နယ်မှာမနေ့မေလတုန်းကလူမျိုးရေးပြစ်ခတ်တွေဖြစ်ခဲ့ပြီးလူ150တဲ့မနေ့သေဆုံးခဲ့ရမှာဝင်းကြီးချုပ် BN Singh ကမြန်မာဘက်ကလာတဲ့ဂျေးစားတပ်ဖွဲ့ဝင်တွေကလှုပ်ဆော်ခဲ့တယ်ဆိုပြီးလဲဆွဆွဲခဲ့ပြီးပါတယ်များ